လာပါရှင်လလတ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇူလိုင်လ18ရက်နေ့ဗုဒ္ဓဦးနှစ်ညပိုင်းစီဇန်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပါရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာမန္တလေးတိုင်းမရိယာမြို့နယ်ကတက်စခန်း30နီးပါးကိုမန္တလေး PDF ကတင်လိုက်ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းအပါဝင်နောက်ဆုံးရသတင်းတွေကိုထောက်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။မန္တလေးတိုင်းစင်ကူးမြို့ပေါ်ကိုဇူလိုင်လ16ရက်နေ့မှာစစ်ကောင်စီတပ်ကလေကြောင်းကနေအကြိမ်ကြိမ်ဘုံကျဲတိုက်ခိုက်တာကြောင့်အရက်သား20ကျော်ဒဏ်ရာရခဲ့ပါတယ်။တရက်ထဲမှာပဲလေကြောင်းကနေအကြိမ်20ကျော်ဘုံကျဲခဲ့လို့တမျိုးလုံးနှီးပါပျက်စီးသွားတယ်လို့စင်ကူးမြို့နယ်ပကဖသတင်းနဲ့ပြန်ကြားရေးတာဝန်ခံကိုတမဏိကပြောပါတယ်။စစ်ကောင်စီတပ်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်နေတာကြောင့်စင်ကူးမြို့တွင်အသွာအလာမရှိဖြစ်နေပါတယ်ရှင်။အနာသိန်းကလာအတွင်းမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင် 1,539 ဦးဖမ်းဆီးထောင်ချခံထားရတယ်လို့ NLD ပါတီကဇူလိုင်လ16ရက်နေ့ကထုတ်ပြန်ပါတယ်။အကျဉ်းဆောင်အတွင်းဖမ်းဆီးခံရစဉ်ထောင်ပြင်ခေါ်ထုတ်တပ်ဖြတ်ခံရတာ၊ထောင်တွင်းရိုက်နှက်တာ၊စစ်ကြောရေးထတ်လုတာ၊စေကုသမှုမလုံလောက်တဲ့အကြောင်းတွေကြောင့်သိဆုံးရသူတွေတဲ့ပါတီဝင်17ဦးရှိခဲ့တယ်လို့ပြောပါတယ်။ထောင်အာဏာပိုင်တွေဟာနိုင်ငံရေးအကျဉ်းသားတွေကိုနီးလန်းမျိုးစုံနဲ့ဖိနှိပ်နေပြီးလူခွင့်ရေးချိုးဖောက်တာမိသားစုနဲ့တွေးခွင့်မပေးတာအပါအဝင်ထောင်ဝင်စာဖြတ်တောက်တာတွေကိုရည်ရွယ်ချက်ရှိရှိလုပ်နေတယ်လို့ NLD ကထုတ်ပြန်ထားပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစေဘတ်ဆိုင်ရာလူသားချင်းစာနာမှုအကူအညီပေးတာတွေကိုပြီးခဲ့တဲ့ဇွန်လကစပြီးတော့ရက်အကန့်အသတ်မရှိရက်ဆိုင်လိုက်တယ်လို့နေစီမထားဆရာဝန်များအဖွဲ့ MSF ကသတင်းထုတ်ပြန်ပါတယ်။ဘူတိတော်မျိုးနယ်က MSF ရုံမီလောင်ခံရပြီးတော့ပဋိပက္ခတွေအရှိန်မြင့်လာတဲ့နောက်ပိုင်းမှာအခုလိုရက်ဆိုင်ခဲ့တာပါ။စကောင်စီတက်နဲ့ AA တို့တိုက်ပွဲတွေပြန်ဆတဲ့ပြီးခဲ့တဲ့နှစ် November လကတည်းက MSF အနေနဲ့ Lunar Race ရောက်ရှိနိုင်မှုခက်ခဲခဲ့တယ်လို့ပြောပါတယ်ရှင်။လွတ်လပ်စွာသွားလာခွင့်မရလို့လူနာတွေကိုအရေးပေါ်လွှဲပြောင်းတာတွေမလုံနိုင်တော့သလိုဖုန်းလိုင်းတွေမကြခဏပြတ်တောက်နေတာကြောင့်လဲဆက်သွယ်ရေးအတွက်စိန်ခေါ်မှုတွေရှိနေတယ်လို့ MSF ကပြောထားပါတယ်ရှင်။စကောင်စီကြီးရဲ့လေညှိနှိုင်းကွက်ကဲရေးမှုဗိုလ်ချုပ်ကြီးမောင်မောင်အေးနဲ့မြန်မာနိုင်ငံဆိုင်ရာအိန္ဒိယသက်အမတ်ကြီးတို့ဇူလိုင်လ16ရက်နေ့ကနေပြည်တော်မှာတွေ့ဆုံပြီးတော့နှစ်နိုင်ငံစစ်ရေးအရာပုံမှုပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံစစ်တပ်တွေဆက်ဆံရေးစစ်ပတ်ဆိုင်ရာလေ့ကျင့်ရေးပူးပေါင်းဆောင်ရွက်ဖို့နဲ့တင်နန်းသားတွေအပြန်အလှန်စေလွတ်ဖို့ကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒါအပြင်နယ်စပ်လုံခြုံရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်မယ်လို့ပြောပါတယ်။စစ်ကောင်စီနဲ့ဆက်ဆံရေးအားလုံးရပ်ဆိုင်ဖို့စစ်တပ်ကိုထောက်ပံ့နေတာတွေရပ်ဖို့အရဖတ်ဖွဲ့စည်းတွေကအိန္ဒိယထံတောင်းဆိုနေပေမဲ့အိန္ဒိယသံအမတ်ဟာဗိုလ်ချုပ်ကြီးမောင်မောင်အေးအပြင်စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးတန်းဆွေစစ်ကောင်စီရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဗိုလ်ချုပ်ကြီးမိုးအောင်တို့နဲ့လည်းသီးခြားစီတွေ့ဆုံခဲ့ပါတယ်ရှင်။ကချင်ပြည်နယ်မန်စီမြို့နယ်အတွင်းမှာရှိတဲ့ရွာတချို့ကတောင်ရစပားကင်းတွေကိုကျွက်တွေဝင်ရောက်ဖျက်ဆီးနေတာကြောင့်စပားကင်းဧက200ကျော်ပျက်စီးသွားပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ KIO ထိန်းချုပ်ဒေသဖြစ်တဲ့မန်စီမြို့နယ်မိုင်းကုံအောင်နံဝတ်ထံလုံခတ်ဘန်လွန်စတဲ့ရွာတွေအပါအဝင်ရွာရှိရွာလောက်ကစပားကင်းတွေဖျက်ဆီးခံရတာလို့ဒေသခံတယောက်ကပြောပါတယ်။စပားကင်းတွေအပြင်ဟင်းသီးဟင်းရွက်စိုက်ခင်းတွေပါဖျက်ဆီးခံရတာကြောင့်ဒေသခံတွေအတွက်အစာအစာအရင်ထက်ရှားပါးလာနိုင်တဲ့အတွက်ဒေသခံတွေကစိုးရိမ်နေပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။မန္တလေးတိုင်းမရိယာမြို့နယ်ကစစ်ကောင်စီတပ်စခန်း30နီးပါးကိုသိမ်းယူထားတယ်လို့မန္တလေးပြည်သူ့ကာကွယ်ရေးအဖွဲ့ကကြေညာလိုက်ပါတယ်။စစ်ကောင်စီတပ်ကလည်းလေကြောင်းနဲ့အပြင်းထန်ပြန်လည်တိုက်ခိုက်နေလို့မြို့တွင်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။မရိယာနဲ့စင်ကူးကတိုက်ပွဲတွေဘယ်လိုရှိနေသလဲဆိုတာမထထအိမ်တော်တင်ပြထားပါတယ်ရှင်။
မိုးကုတ်မန္တလေးကားလမ်းဘေးမှာရှိတဲ့အယ်ဖာဘီလက်မြေစက်ရုံတပ်စခန်းနဲ့တောင်တငါတပ်စခန်းအပါအဝင်မရေယာမြို့နယ်ကစစ်ကောင်စီတပ်စခန်း28ခုကိုသိမ်းထားတယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဇူလိုင်လ16ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကမရေယာမြို့အရှိချမ်းနဲ့စင်ကူးမြို့နယ်တဝိုက်ကိုမနေ့ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်အဖာဘီလက်မြေစက်ရုံနာကဒေတာကန်တွေကတော့လေချောင်းရံကိုဆိုရင်နာကြောင့်ဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့လုံခြုံရေးအမြင်မဖော်လို့တဲ့မရီယာဒေတာကန်တယောက်က RFA ကိုပြောပါတယ်
။အဲ့ဒီမှာစက်ရုံနဲ့နောက်တက်စကန်တစ်ခုကိုသူတို့တိန်းနေတယ်အဲ့ဒီကိုမနေ့ကကလေးပေါ့အဲ့ဒါဖြစ်နေတာအတဲတန်။အလေချောင်းကလည်းသူတို့အဲဟွာတိုက်လိုက်ရင်ပြန်တယ်ရဲ့မမြင်ဘုံကျဲတဲ့အဲဟွာတွေတော့သွားတယ်ဒီရင်အသေးစားလေလေအဲ့ဒါတွေတော့သွားတာတွေ့တယ်။ဥမာအခုအဖာစက်ရုံနာတဝိုက်ကိုကြွားရင်ရှိတာပဲလေ။အဲ့လိုနေရာတွေကတော့ရှောင်ရတော့ဘယ်သူတို့နဲ့ထိတ်လိုက်တယ်သူတို့ကပြီးတယ်မယ်အကုန်လူသိကြီးတာမဟုတ်ဘူးအကုန်လုံးမှာပဲလေ
မနေ့ကတရက်ထဲမှာပဲစင်ကူးမြွနယ်တဲကိုလည်းစစ်ကောင်စီကလေးချောင်းနဲ့အကြိမ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံ20ခန့်ဒဏ်ရာရရှိခဲ့တယ်လို့စင်ကူးမြွနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့က RFA ကိုပြောပါတယ်တိုက်ပွဲပြင်းထန်နေပြီးဒေသခံတွေမြို့အပြင်ထွက်ချင်ကြပေမဲ့လမ်းကြောင်းတွေပိတ်ထားတာကြောင့်ထွက်လို့မရဘူးလို့အမည်မဖော်လို့တဲ့စင်ကူးဒေသခံတယောက်ကပြောပါတယ်
။ဒီကြောင်းကနေတရဆက်ပြစ်နေတော့အန်တီတို့ကအပေါ်မော့တာမကြည့်ရဘူး။ရက်ကွက်နှစ်ဆိုတရက်ကွက်လုံးပြားကြီးကြပြီးတော့ညင်လို့တော့မကောင်းဘူး။မြို့တွေကလည်းထွက်ချင်ပေမဲ့ပေးမထွက်ကြတော့အကုန်လုံးပိတ်မိနေကြတာပေါ့
။လေကြောင်းတိုက်ခိုက်မှုကြောင့်စင်ကူးပြည်သူစေယုံကအဆောင်တချို့နဲ့ရက်ကွက်၁ရက်ကွက်၂အပါအဝင်နေအိမ်600နီးပါးမိလောင်ပျက်စီးခဲ့ပြီလို့လဲဒေသခံတွေကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရ UNG ရဲ့ကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝင်ဦးမမောင်ဆွေကတော့စစ်ကောင်စီတပ်ဟာလူထုထက်တဲ့နေရာတွေကနေသာခန့်စစ်ပြနေတာလို့ပြောပါတယ်
။သူကမြေပြင်တိုက်ပွဲတွေမှာဆိုရင်လည်းစစ်ကောင်စီကဒါခန့်စစ်စခန်းတွေကိုစွန့်လဲစွန့်ပြီးတော့သူတို့ဟိုတပောင်းတစီပဲစခန်းတစ်ခုမှသွားပေါင်းတယ်ပြီးတော့အဲ့ဒီကနေပြီးတော့ခံစစ်အထိုင်ကိုပြင်တယ်ခံစစ်အထိုင်ကိုပြင်တယ်ဆိုတဲ့နေရာမှာလဲလူထုလူစုထူထပ်တဲ့နေရာတွေစာသင်ကျောင်းတွေသာသနာနယ်မြေဖြစ်တဲ့ဖရားတွေဘုန်းကြီးကျောင်းတွေမှာအထိုင်ချပြီးတော့ခံစစ်တွေကိုပြင်ဆင်ထားတာကိုတွေ့ရပါတယ
်မန္တလေး PDF ဟာတကြောပြန်2029စစ်စင်ရေးအတွင်းစင်ကူးနဲ့မရီယာမြို့နယ်ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်နေတယ်လို့ကဘာကျော်ဗရက်များတွေထွက်ရှိတဲ့မိုးကုတ်မြို့ကိုလဲတမ်းမြို့သားလွတ်မြောက်ရေးတပ်မတော် TNLA နဲ့အတူထိုးစစ်ဆင်တိုက်ခိုက်နေပါတယ်ရှင်
အခုတခါရခိုင်ပြည်နယ်စစ်ထွေမြို့နယ်ကအရတား200ကျော်ကိုစစ်ကောင်စီကအာရခတက်တော့ AA နဲ့ဆက်ဆက်တယ်ဆိုပြီးတော့ထောင်နဲ့5နှစ်အထိချနိုင်တဲ့မတရားသင်ဆက်သွယ်မှုဥပဒေနဲ့ဖမ်းဆီးတရားစွဲဆိုထားတဲ့အကြောင်းမတ်သက်စင်လိုင်းဆက်ပြီးတော့တင်ပြမှာပါရှင်
။ရခိုင်ပြည်နယ်စစ်ထွေမြို့မင်းကန်ရက်ကွက်နယ်ရိုင်းဖြူရွာရွှေပြည်သာရွာနဲ့တခြားကျေးရွာတချို့ကဒေသခံ200ကျော်ကိုအာရခတက်တော့ AA နဲ့ဆက်ဆက်တယ်ဆိုပြီးမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်18 19တို့နဲ့စစ်ကောင်စီတပ်ကဖမ်းဆီးတရားစွဲဆိုထားတယ်လို့မိသားစုဝင်တွေက RFA ကိုဒီကနေ့ပြောပါတယ်။ဖမ်းဆီးတရားစွဲဆိုခံထားရသူတွေဟာဗျိုင်းဖြူကြီးရွာကဒေသခံ140လောက်မင်းကန်ရက်ကွက်က50ကျော်နဲ့ရွှေပြည်သားနဲ့တခြားကြီးရွာတချို့ကလူ20ကျော်ဖြစ်ပါတယ်။သူတို့ဟာမေလ29ရက်နေ့ကဗျိုင်းဖြူရွာကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်မှာအဖမ်းခံခဲ့ရသူတွေပါ။သူတို့အားလုံးကိုစစ်တွေအကျဉ်းထောင်မှာထိန်းသိမ်းထားတယ်လို့တရားစွဲဆိုခံထားရသူတယောက်ရဲ့မိသားစုဝင်တယောက်ကပြောပါတယ်
။ထောင်ထိပ်မှဒေသပါအရာဗိုက်တွေထောင်ထိပ်မှာလေဆန္ဒဆိုကနရာကျော်လောက်ရောင်းနေပါသေးတယ
်။အားလုံးကိုစစ်တွေအကျဉ်းထောင်ထဲမှာထည့်ထားပါတယ်။ဖမ်းထားတာအားလုံး200ကျော်လောက်ရှိတယ်။သူတို့ကိုအေးအေးနဲ့ဆက်သွယ်တယ်ဆိုတဲ့ပုံမှန်နဲ့တရားစွဲထားတယ်။စစ်တွေဈေးရုံမှာစစ်ကုနေရတဲ့သူတွေလည်းရှိတယ်။သူတို့ကစစ်ကြောရေးမှာရန်နဲ့ခံရတဲ့ဒဏ်ရာပြင်းလို့စစ်ကုနေရတာပါ။
ဖန်စီတရားဆွဲဆိုခံရသူတွေတဲကဗျိုင်းဖြူရွာသား40ကျော်ကိုစစ်တွေမြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးခဲ့တယ်လို့လည်းဆိုပါတယ်။ဖမ်းခံထားရသူတွေဟာစစ်ကောင်စီဆွဆွဲသလိုအေးအေးနဲ့ဆက်ဆက်သူတွေမဟုတ်ဘူးလို့လည်းမိသားစုဝင်တွေကပြောကြပါတယ်။ဖန်စီတရားဆွဲခံထားရသူတွေအတွက်အပတ်စဉ်တရားရုံးချိန်သွားနေရပြီးငွေကြီးခက်ခဲကြောင်းထမင်းအောင်ပုံမှန်မပို့နိုင်ရသူတွေရှိတယ်လို့ဖမ်းခံထားရသူတွေရဲ့နောက်ထပ်မိသားစုဝင်တယောက်ကပြောပါတယ်။
ခန္ဓာတပည့်ရှင်ရေရုံတောင်ရေပယ်လို့ခေါ်ထားပါရဲ့ပဲရှင်ပ
ါတပတ်မှာတရက်ရုံချင်းနေပြီးရင်ပြန်ခေါ်သွားတယ်သူတို့ကိုရုံတင်ပြရုံမှာရုံတင်နေပြီးရနဲ့ချက်ချင်းခေါ်သွားတယ်တချို့တွေကတော့အဆင်မပြေလို့ဘုန်းကြီးเจ้าကနေထမင်းယူပြီးပို့တယ်တခြားလူတွေမှာလည်းအဆင်မပြေရင်လည်းဖြစ်တယ်လို့ထမင်းပို့ကြတယ်တပတ်မှာတစ်ချိန်ရုံချင်းတော့မတက်နိုင်ဘူးလေ အဲ့ဒါကြောင့်ရုံချိန်တွေမှာထမင်းမပို့နိုင်တာလည်းရှိတယ
်မိသားစုဝင်တွေဟာရှင်းနေငှားဖို့ငွေချင်းမတက်နိုင်တာကြောင့်ရှင်းနေမပါဘဲနဲ့တရားရင်ဆိုင်နေရပါတယ်ရှင်းနေမရှိတဲ့အခြေအနေကတရားဆွဲဆိုခံရသူတွေအတွက်ပိုပြီးနစ်နာဆုံးရှုံးစေနိုင်တယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့စစ်တွေမျိုးကတရားလွတ်တော်ရှင်းနေတယောက်ကပြောပါတယ်
စစ်တွေမှာရှင်းနေတွေကလူတွေကလည်းမြို့ပေါ်လူတွေကလည်းစစ်ကိုကြောက်ပြီးတော့ရှောင်နေကြတဲ့အခါမှာစစ်တွေမှာရှင်းနေတွေဒီတော့ဖြစ်နေပြီ။ဆရာခင်တွေကတော်တော်များတော့ဒီခင်တွေကရှင်းနေမှခုခံဖို့အတွက်ပြင်းတူတော့ဒီလိုမှနေနေမျက်နှာသုံးဆုံးကြတယ်။ရှင်းနေမပါတဲ့အခါမှာသူတရားပေးတဲ့အဖွေးကိုမပြီးတဲ့အတွက်ကြောင့်အဲ့ဒီအဖွေးကိုဘယ်ကိုသူကတင်ပြတောင်းဆိုမတတ်တဲ့အခါမှာအဲ့ဒီဒီခင်ကအဖွေးကိုဆုံးဖြတ်ကြပါလိမ့်မယ်။ဆောင်မကြတဲ့မင်းနဲ့ကြတယ်အဲ့လိုစစ်တာပေါ့နော်
။စစ်ကောင်စီတပ်ကတရားဆွေးဆိုထားတဲ့မတရားအသင်ဆက်သွင်းမှုဥပဒေပုံမှ71ဟာထောင်ဒဏ်2နှစ်ကနေ3နှစ်အထိချမှတ်နိုင်ပြီးပုံမှ72ကတော့ထောင်ဒဏ်3နှစ်ကနေ5နှစ်အထိချမှတ်နိုင်ပါတယ်
။အခုနောက်ဆုံးအနေနဲ့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာစစ်ကောင်စီကန့်သတ်ချက်တွေကြောင့်ပြည်ပကနေတင်သွင်းရတဲ့အခြေခံအိမ်သုံးဆေးဝါးတွေစီးကျိုကြောက်ကပ်သွေးတို့ရောဂါနဲ့ပတ်သက်တဲ့ဆေးတွေဝယ်များတဲ့အထိပြက်လက်နေတဲ့အကြောင်းကိုမတ်သီရီမင်းစင်တင်ပြထားပါတယ်ရှင်။
စစ်ကောင်စီကဆေးနဲ့ဆေးဝါးတင်သွင်းခွင့်ကိုတင်းကျပ်ထားတာနိုင်ငံသားငွေသုံးစွဲမှုကိုထိန်းချုပ်တာစတဲ့ကန့်သတ်ချက်တွေကြောင့်ပြည်ပကနေတင်သွင်းရတဲ့ဆေးဝါးတွေရှားပါလာတယ်လို့ဆေးဝါးတင်သွင်းတဲ့ကုမ္ပဏီတွေဆရာဝန်တွေနဲ့မြို့ကန်တွေကထောက်ပြကြပါတယ်။အာဏာသိမ်းပြီးနောက်စစ်ကောင်စီကသွင်းကုန်အလုံးနီးပါးလိုင်စင်လျှောက်ထားပြီးမှသာခွင့်ပြုပေးတော့တယ်လို့အရင်ကနှစ်ပတ်အတွင်းခွင့်ပြုပေးလေရှိတဲ့ဆေးနဲ့ဆေးပစ္စည်းတင်သွင်းခွင့်ကိုတလားကနေ၄လကြာတဲ့အထိစီစစ်နေတာကလည်းဆေးပြက်လက်ရတဲ့အခြေအနေရောက်စေတယ်လို့ဝေဖန်ကြပါဗျ။ဆေးဝါးတင်သွင်းခွင့်ရဖို့လားနဲ့ချီစောင့်ဆိုင်းရတာကြောင့်လိုအပ်ချက်ကိုအလင်းမီအောင်ဆေးမာလို့မရတော့တာတွေကြုံနေရတယ်လို့ရန်ကုန်မြို့ကဆေးဝါးတင်သွင်းတဲ့ကုမ္ပဏီတစ်ခုရဲ့တာဝန်ရှိသူကိုချစ်နိုင်ကပြောပါဗျ။အများဆုံးက
ြာတလားလောက်ကြာတယ်၄လလောက်ကြာတယ်။အဲ့ဒါဆိုတော့၄လသာလောက်ဟိုပစ္စည်းရောက်ပြီဆိုရင်အဲ့ဒီမှာလမ်းပြီးတော့မှားလိုက်ရုံပဲ။ပစ္စည်းရှိတဲ့ဆိုမှားလိုက်ရုံမဆိုနောက်တစ်ခေါက်ရောက်လာပြီပစ္စည်းရ။အဲ့လိုမျိုးဖြစ်တာပေါ့နော်။ဝဲလို့မတော့ပဲကြားမယ်ဆိုတော့ကျွန်တော်တစ်နှစ်ကျော်မှာလား6လပြုမှာမလား10လမှာအဲ့ဒီချိန်မှာဘယ်ချိန်ကြာလို့လာမလဲမသိ
ဆေးရောင်းချခွင့်ကိုထိန်းချုပ်တဲ့နီးတွေမှားယွင်းနေတာကြောင့်ဆေးဝါးဈေးကွက်ဟာအခုလိုကမောက်ကမတွေဖြစ်နေရတာလို့ဆေးကုမ္ပဏီတာဝန်ရှိသူတွေနဲ့ဆရာဝန်တွေကထောက်ပြကြပါတယ
်ခုနောက်ပိုင်းဒေါ်လာကျန်းသက်ဆက်တွေကြောင့်မလို့ဥမာဘလောက်ပဲသွင်းခွင့်ရှိမယ်လို့ဒေါ်လာ5000ဝန်ဝင်ရတဲ့အချိန်မှာဒီဆေးတွေကဈေးလဲကြီးတယ်ဒါတဲ့ဝင်ဒါလေးက quality နည်းနည်းလေးပဲရောင်းရမယ်သူတို့တော့ကအမြဲနည်းနည်းပဲကျန်မယ်ဆိုရင်ကုမ္ပဏီဘက်ကစဉ်းစားမယ်ဆိုလေဒီကောင်းလေးကိုသွင်းနေမှာသွင်းလို့မယ်ကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဟိုဆေးပြက်တာပို့ပြီးတော့ဖြစ်တာဟိုရှားပါးဆေးတွေပို့ပြက်မှာဆိုတာပို့ဖြစ်ဖို့ပို့များတာပေါ့နော
်လုံချုံရေးအရာအမည်မဖော်လို့တဲ့ဆရာဝန်တဦးပြောသွားတာပါဆေးဝါးဖြန့်ပြူရောင်းချသူတချို့ပြောပြချက်အရာစစ်ကောင်စီခွင့်ပြုချက်နဲ့မဟုတ်ပဲတရားမဝင်လမ်းကြောင်းတွေနဲ့ဆေးဝါးတင်သွင်းနေတာတွေရှိပေမဲ့လက်ရှိနိုင်ငံအနှံ့ဖြစ်နေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒါကလည်းအခက်အခဲကြုံနေရပါတယ်တိုက်ပွဲတွေကြောင့်လမ်းပိတ်ဆိုတာတွေတေယူပို့ဆောင်ကားတွေမြင့်တက်သွားတာတွေကြောင့်ဆေးဝါးဈေးနှုန်းတွေကပုံမှန်ဈေးထက်3ဆကနေ5ဆအထိတက်သွားတယ်လို့ရန်ကုန်မြို့ကဈေးဆိုင်ပိုင်ရှင်တဦးကပြောပါတယ်
။အလားမသိခင်2020မှာကျွန်တော်တို့ပုံမှန်ပါရာစီတမောတကက်ကို China တကက်ကို300ရှိတယ်။အခုပါရာစီတမော China တကက်ကို1000ရှိတယ်။အဲဘက်ကပဲ1500ဖြစ်သွားပြီ။အဲ့တော့300နဲ့ဈေးတည်1500ဖြစ်သွားတယ်ဆိုတာ5ဆတက်တာပေါ့
။အခုပြည်ရင်းဆေးဝါးဈေးကွက်မှာအခြေခံအိမ်သုံးဆေးဝါးတွေကိုမရရတာဝယ်ရတဲ့အခြေအနေရောက်နေပါတယ်။ရန်ကုန်မြို့တောင်တကုန်မြို့နယ်မှာနေတဲ့မတ်စာကြီးဦးကလည်းစီးကျိုရောဂါတင်မိခင်အတွက်ဆေးဝယ်ရခက်ခဲနေပါတယ်
။ဆေးရပြက်နေရလားထိန်းချုပ်ထားရလားတော့မပြောတတ်ဘူး။ကျမရဲ့အမေရဲ့စီးကျိုတွေ့တို့အတွက်ပြက်နေကြဆေးကမှဆေးသွားဝယ်ရလည်းမရတော့ဘူး။မရှိတော့ဘူးလို့ပြောလွှတ်လိုက်တာ
။ပြည်ရင်းဆေးဝါးလိုအပ်ချက်ကိုအလင်းမီအောင်မတင်သွင်းနိုင်တော့တာကြောင့်နာတာရှည်ရောဂါဝေဒနာရှင်တွေအသက်ကြီးသူတွေနဲ့ကလေးသူငယ်တွေအပြင်အရေးပေါ်ဆေးဝါးလိုအပ်သူတွေအတွက်စိုးရိမ်စရာအခြေအနေဖြစ်နေတယ်လို့ပြောကြပါတယ်ရှင်
။ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်အပေါင်းကင်းဝေးပါစေရှင်။
Radio Free Asia.